အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကန္တာကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အစိုးရငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ NCCT တို့တနင်္ဂနွေပြစ်ခတ်ရေးဆေးစာချုပ်မှုချက် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီဖြစ်ပါတယ်။ရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မှာအောင်တကွန်အမှတ်3တင်မောနှိမ့်ုပ်သွားခဲ့တဲ့ဖြစ်စဉ်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်နဲ့ကယ်ဆယ်ရေးအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစည်ရေးစာချုပ်မူကြမ်း NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးဖြစ်ပါတယ်ပြီးခဲ့တဲ့မတ်လကုန်ကရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာနိုင်ငံတော်သမ္မတဦးသိန်းစိန်ရှိမှလက်မှတ်ရေးထိုးခဲ့ကြတာပါဒါပေမဲ့တနင်္ဂနွေလုံးအပြစ်ခတ်ရစည်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ကလှုပ်ဆောင်စရာတွေအများကြီးကြံသေးတယ်လို့တိုက်ပွဲတွေဆက်ဖြစ်နေရင်တော့တွဲဆုံဆွေးနွေးမှုတွေဟာအောင်မြင်မှာမဟုတ်တဲ့အတွက်တနင်္ဂနွေလုံးစစ်မှန်တဲ့ငြိမ်းချမ်းရေးအပြစ်ခတ်ရစေးရဖို့ဆိုတာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့အစိုးရကပါဝင်လက်မှတ်ထိုးဖို့လိုအပ်တယ်လို့ NCCT ခေါင်းဆောင်နိုင်ဟန်တာကပြောပါတယ် NCA ကမူကြမ်းမှာနိုင်ငံတော်ကချမှတ်ထားတဲ့တည်ဆဲဥပဒေတွေကိုလိုက်နာဖို့ဒုတာဝန်အရေး၃ပါးနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်ဖို့ဆိုတဲ့တပ်မတော်ဘက်ကချမှတ်ထားတဲ့ငြိမ်းချမ်းရေးမူ6ချက်ကတော့ NCA မူကြမ်းထဲမှာမပါသလိုတိုင်းရင်းသားတွေဘက်ကလက်ခံထားတာမျိုးမရှိဘူးလို့နေဟန်တာကဆက်ပြောပါတယ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်လာတဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကအခုဆွေးနွေးမှုသဘောတူမှုဟာဒုတိယပင်လုံညီလာခံရဲ့အောင်ပွဲတစ်ခုဖြစ်တယ်လို့မင်ကွန်းမှာထက်သွင်းပြောဆိုခဲ့ပါတယ်
ရခိုင်တပ်မတော်အမတ်၅ပြူဟာလက်အောက်ခံစစ်ကြောင်းနဲ့အစိုးရချင်းမြန်တပ်ရင်း169တို့ဟာဘင်္ဂလားမြန်မာနယ်စပ်ရခိုင်ပြည်နယ်ကြောက်တော်မြို့မြောက်ပတ်တနီယာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကပိုကြီးအဆင့်ရှိသူတဦးနဲ့ရဲဘော်တဦးတို့ကြဆုံခဲ့ပြီးတပ်ကြအဆင့်ရှိသူတဦးနဲ့တပ်တာအဆင့်ရှိသူတဦးတို့ကိုလက်ရဖမ်းဆီးထားတယ်လို့လက်နက်မျိုးစုံ၄လက်ကြီမျိုးစုံနဲ့တခြားအဒုံးအဆောင်ပစ္စည်းတွေကိုဒိန်းစီရမိတယ်လို့ရခိုင်တပ်မတော်တူစီဦးစီချုပ်ပိုမူကြီးဒေါက်တာညိုထွန်းအောင်ကပြောပါတယ်ရခိုင်တပ်မတော်က2008ခုနှစ်က KIA ထိန်းချုပ်နယ်မြေမှာစတင်ဖွဲ့စည်းခဲ့ပြီး KIA ကိုကန်စတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာနိုင်ငံအရှေ့ဘက်မှာစစ်ရေးလှုပ်ရှားမှုတွေပူတွဲလှုပ်ဆောင်နေတယ်လို့အခုအခါအနောက်ဘက်ဒေသမှာတပ်ဖွဲ့ဝင်တို့အခြေစိုက်ပြီးတခြားစစ်ရေးလှုပ်ရှားမှုတွေကိုလည်းဒိုးချက်လှုပ်ဆောင်နေတယ်လို့သိရပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းကပြာဝပင်လယ်ကမ်းခြေစီမံကိန်းကြောင့်ဒေသအတွင်းအိမ်ချမ်းမြေဈေးနှုန်းတွေအဆ90ခန့်မြင့်တက်လာတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်နှစ်က2,000လောက်တန်ဖိုးရှိတဲ့မြေတစ်ကွက်ဟာအခုဆိုရင် 300 ကျော်အထိတန်ဖိုးမြင့်တက်လာတယ်လို့အိမ်ချမ်းမြေရောင်းဝယ်ရေးကိုယ်စားလှယ်တဦးကပြောပါတယ်။ကပြာဝကမ်းခြေအနီးမြေနေရာတွေကိုတော့မွန်ပြည်နယ်နဲ့ရန်ကုန်ကစီးပွားရေးလုပ်ငန်းရှင်တွေကနေလာရောက်ဝယ်ယူခဲ့တယ်လို့လည်းအဆိုပါကိုယ်စားလှယ်ကပြောပါတယ်။ကပြာဝပင်လယ်ကမ်းခြေအပန်းဖြေစခန်းတည်ဆောက်ဖို့အတွက်ရန်ကုန်အခြေစပ် Aurum Company Limited ကုမ္ပဏီကနေမွန်ပြည်နယ်အစိုးရနဲ့ညှိနှိုင်းသဘောတူညီမှုရရှိထားပြီးဥစွာအမေရိကန်ဒေါ်လာ12သန်းယင်းနီးပြီးတော့စတင်တည်ဆောက်သွားမှာဖြစ်ပါတယ်
ကရင်ပညာရေးဌာန KED ကနေဦးစီးပြီးတော့လက်ရှိအခြေအနေနဲ့ကိုက်ညီမှုရှိတဲ့ကရင်ပညာရေးမူကြမ်းတစ်ခုထွက်ပေါ်လာဖို့အတွက်3ချိန်မြောက်ပညာရေးနီနော့ဖလေပွဲကျင်းပခဲ့ပါတယ်။ဒီပညာရေးနီနော့ဖလေပွဲကိုမတ်လ24ရက်နေ့ကနေ26ရက်နေ့အထိကရင်ပြည်နယ်လိုင်းပွဲမြို့နယ်ကင်မျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေမှာကျင်းပခဲ့တာပါ။နိုင်ငံရေးဆွေးနွေးပွဲပြီးလို့ဖက်ဒရယ်စနစ်နဲ့ဖြစ်လာရင်ကရင်ပညာရေးနဲ့ကိုက်ညီမှုရှိတဲ့မူတစ်ခုလိုအပ်လာမှာဖြစ်လို့အခုလိုဆွေးနွေးပွဲမှာထက်တွန်းဆွေးနွေးရတာဖြစ်တယ်လို့ KED ကရင်ပညာရေးဌာနမှအတွင်းရေးမှူးစောရဲအမှုကပြောပါတယ်။မူကြမ်းတည်ပြုနိုင်ဖို့အတွက်ကရင်ပညာရေးဌာနကရင်တုတ်ခတ်တဲ့ပညာရေးကော်မတီ KRCEE ကရင်မျိုးတမိအဖွဲ့ KWO ကရင်ရေးရကော်မတီ KAC ပညာရေးဆိုင်ရာအငြိမ်းစားကရင်ပညာရှင်တွေကနေဆွေးနွေးခဲ့တာဖြစ်ပါတယ်
ရှမ်းပြည်နယ်ကတန်ဃာရိုတွေနဲ့လူထုစန့်ကျင်ကန့်ကွက်တဲ့ကြားကပြစ်အောင်ဟင်းကုမ္ပဏီနဲ့ဟင်းမြစ်တာကုမ္ပဏီတို့ကနေနိုင်ငံတော်အစိုးရနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSAC ကခွင့်ပြုချက်ရထားတယ်ဆိုပြီးကြောက်မီသွေးတူးဖော်ဖို့စတင်နေပြီးဖြစ်ပါတယ်ရှမ်းပြည်တောင်ပိုင်းမိုင်းကန်မြို့နယ်နမ်တင်ချောင်းရီဦးထွက်ဒေသမှာထွက်တဲ့ကြောက်မီသွေးတူးဖော်မှုကိုလာရောက်ဟန်တားတဲ့သူတွေကိုဒေသခံအာဏာပိုင်တွေကဖမ်းဆီးစစ်ဆေးမယ်ဆိုရင်ရှမ်းပြည်တန်ဃာနိုင်ရကအဖွဲ့အစည်းနဲ့ကုမ္ပဏီကိုအပြစ်မဆိုဖို့လွန်လင်းမြို့တက်တော်ကျောင်းဆရာတော်ထံပြစ်အောင်ဟင်းကုမ္ပဏီကမတ်လ18ရက်စွဲနဲ့စာရေးထားပါတယ်ဒေသခံတန်ခါတို့ရဲ့အနေနဲ့ကတော့လူထုနဲ့အတူရက်တည်ပြီးကြောက်မီသွေးတူးဖော်မှုပြုနေတဲ့ကုမ္ပဏီကိုဆက်လက်ဆန့်ကျင်ကန့်ကွက်သွားမယ်လို့မိုင်းကန်မြို့နယ်ကတန်ခါတို့အရှင်စန်းခမ်ကမိန့်ကြားခဲ့ပါတယ်
အခုသတင်းလောရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာအောင်တကူအမှတ်3တင်မောနှိမ့်သွားခဲ့ပြီးလူတွေအများပြားတေဆုံးခဲ့တဲ့ဖြစ်စဉ်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေကိုမတ်လ26ရက်နေ့ကရခိုင်ပြည်နယ်အစိုးရကိုအစီရင်ခံစာတင်သွင်းလိုက်ပြီးဖြစ်ပါတယ်။အစိုးရထုတ်ပြန်ချက်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေဟာဘလို့ကွာခြားမှုတွေရှိနေပါသလဲ။လက်ရှိကယ်ဆယ်ရေးအခြေအနေတွေအကြောင်းကိုတော့ကိုမောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
စိုက်စီရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အချက်အရတေဆုမှုဥယျာဉ်ကွာဟချရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးအောင်မြကျော်ကအခုလိုပြောပါတယ်
။ဒီနေ့သိုးရကဒီလိုရေးစုံစမ်းတွေ့ရှိချက်အစီရင်ခံစာကိုကျွန်တော်တို့လွှတ်တော်ကိုတရှုတဝက်ကိုထုတ်ပြန်ဟောဖတ်ပြတာပေါ့။ဒါပေမဲ့လူတေဆုမှုဘိုင်းတွေနဲ့ပတ်သက်လို့ကနောက်ဆက်တွဲပြောထားတာကတော့ဖက်ပြီးစဉ်းစားနေကမမြင်သေးဘူးကွာဟချရှိနိုင်တယ်ဆိုပြီးတော့တုံ့ပြန်ပြီးတော့ရေးတာပေါ့အဲ့လို
အစိုးရဘက်ကသံဖို့နိုင်မြောက်ရတာဟာရာသီဥတုဆိုးရွားပြီးကြောက်ဆောင်တဲ့တိုင်းမိတဲ့တော့နိုင်မြောက်ရတာဖြစ်တယ်လို့အစိုးရဘက်မီဒီယာတွေကဖော်ပြခဲ့ပေမဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမှာတော့သံဖို့သက်တမ်းကြာမြင့်ပြီးဟောင်းနေနေတယ်လို့သဲမဲရှက်ထပ်ပေါ်ပြီးခရီးသည်နဲ့ဝန်တန်ဆောင်မှုဝန်ထမ်းတွေရဲ့စီမံခန့်ခွဲမှုအားနည်းချက်တွေကြောင့်နိုင်မြောက်ရတာဖြစ်တဲ့တော့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့အစီရင်ခံစာမှာသုံးသပ်အကြံပြုထားတယ်လို့လည်းဦးအောင်မြကျော်ကဆိုပါတယ်။အောက်တခိုင်အမှတ်3သံဖို့ဟာမေလ13ရက်နေ့ညနေကတောက်ကုတ်ကနေစိုက်တွေကိုမောင်းနှံလာတဲ့အချိန်နောက်တော်ကြီးမြိုက်အတွက်မှနိုင်မြောက်သွားတာပါ။နိုင်မြောက်သွားတဲ့သံဖို့ပါကခရီးသည်တွေကိုရှာဖွေကိစီရေးလုခိတာနဲ့ပတ်သက်လို့ကိုရရှာဖွေကိစီရေးလုခိသူတို့ဖြစ်တဲ့ကြောက်ဖြူဒေသခံကိုထွန့်ကျေကအခုလိုပြောပါတယ်
။ကျွန်တော်တို့က14ရက်နေ့မလဲမရောက်သွားတယ်။အဲ့ဒီအချိန်မှာတော့ပေါ့နော်ဒီအသက်ရှင်နေရရှိတဲ့လူက169ဦးကေတော့လူကြတော့အဲ့ဒီအချိန်မှာအလုံး36လုံးကိုအဲ့ဒီကမ်းနားပေါ်မှာတွေ့တယ်။ဆေးရှားရနေဆိုကျွန်တော်တို့ကဒီဘောကိုကျွန်တော်တို့ငုတ်ခွင့်ပေးပါဆိုပြီးတော့ပြောတယ်။ကျွန်တော်တို့ငုတ်တဲ့အချိန်မှာဒီအော်တိုကေဘောကအလုံးရောလုံးတွေ့တယ်။အဲ့ဒီနေ့မှာဆိုလို့ရှိရင်ဆေးရှားနေဆိုတော့လုံးပြန်ပြီးတော့33လုံးဖြတ်ရတယ်
။တင်ဆောင်သွားတဲ့ခရီးသည်တွေတော့ရခိုင်ပြည်နယ်အစိုးရကထောက်ပံ့ချက်တချို့ပေးခဲ့တယ်လို့လည်းဦးအောင်မြကျော်ကပြောပါတယ်။သံဖို့နိုင်မြရတဲ့အကြောင်းကိုသိရအောင်အဲ့ဒီသင်းဖွဲ့ကိုရခိုင်ပြည်သူတွေကအမြဲဆုံးဆေးယူဖို့စိတ်ဝင်စားနေကြပေမဲ့သဆိုင်ရာအာဏာပိုင်တွေဖက်ကတော့အခုချိန်ထိသံဖွဲ့ဆေးယူရင်းနဲ့ပတ်သက်လို့တစုံတရာထောက်ပွားပြောဆိုတာမျိုးမရှိသေးပါဘူး
။ဆက်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲဖို့ဆွေးနွေးနေချိန်မှာပဲအနာဂတ်အမျိုးသားနိုင်ငံရေးမှာမြန်မာတပ်မတော်ကနေဆက်လက်ပါနေအောင်မယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကနေတည်င်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒီလိုပြောဆိုချက်ဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းနိုင်ဖို့ဘလို့အဟန့်အတားတွေဖြစ်နေပါသလဲသမရရဲ့ပြောကြားချက်ပေါ်တိုင်းသားခေါင်းဆောင်တွေအနေနဲ့ရောဘလို့ရှုမြင်နေပါသလဲဆိုတာကိုဆိုင်းမွန်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ
်နိုင်ငံတော်ဓမ္မတဦးတိန်စင်ကအနာကမြို့သားနိုင်ငံရေးမှာတပ်မတော်ကဆက်လက်ပါဝင်နေအောင်မယ်လို့မတ်လနောက်ပိုင်းကမီဒီယာတွေကိုပြောကြားလိုက်ပါတယ်ရှန်တိုင်းတမ်းမြတ်ဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဇိုင်းလိုက်ကတော့နိုင်ငံတော်ဓမ္မတတီလိုပြောလိုက်တာဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်လာစေနိုင်တယ်လို့ပြောပါတယ်
ဒီကနေ့ကဘယ်လိုပဲသွားမှုလည်းရှိရှိဘယ်လိုပဲရပ်ပြီးရတယ်ဆိုပြောပေါ့နော်ဒီတော်စုပုံစံစစ်တပ်မျိုးမျိုးဖြစ်သေးသေးရကတော့ဒီမှာတိုင်းသားစည်းလုံးညီညွတ်ရေးနဲ့နိုင်ငံတော်လုံခြုံရေးကိုအမှခံနိုင်မှာမဟုတ်ဘူး
ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့ဥဖုံကြားရှင်ဦးဆောင်တဲ့ကိုကောင်တပ်ဖွဲ့အမိအား MNDAA တိုက်ရိုက်အထွေထွေတွင်ရင်မှုထွန်းမြတ်လင်းကတော့2008အခြေခံဥပဒေကိုမပြင်ဆင်လိုလို့နိုင်ငံတော်ဓမ္မတာကအခုလိုမျိုးပြောလာတာဖြစ်တယ်လို့ပြောပါတယ
်2008အခြေခံဥပဒေကိုမပြင်ဆင်လို့နေမှာပေါ့ကွာအကြေးမပြင်ဘူးဆိုရင်လည်းဒီတိုင်းပဲဆက်တောင်းပါပါ
တပီလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲနိုင်ဖို့ဟာအစိုးရတပ်မတော်ပေါ်မှာပဲမူတည်တယ်လို့ရှမ်းပြည်ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စု Institute Director လည်းဖြစ်တဲ့ဦးခွန်းစေကတော့အခုလိုပြောပါတယ
်ငင်းချမ်းကြီးလုတ်တယ်ဆိုရင်ငင်းချမ်းကြီးကမြန်မြန်ဖြစ်မလားမြန်မြန်မဖြစ်ဘူးလားဒါတွေအားလုံးဟာစစ်တပ်ပေါ်မူတည်တာပေါ့
2030ရွေးကောက်ပွဲအပြီးနိုင်ငံတော်ဓမ္မဦးတင်းစင်အစိုးရတက်လာပြီးကြတဲ့ကမြန်မာနိုင်ငံရဲ့အနေအထားပြောင်းလဲမှုရှိလာတယ်လို့အများကရှုမြင်လာရကနေ2015ခုနှစ်မှာတော့ပြည်တွင်းမှာဖြစ်ပွားခဲ့တဲ့အရေးခင်းအပေါ်ဂိုင်တွယ်ဖြည့်ရှင်းပုံနဲ့အစိုးရရဲ့တဘောထားထုတ်ပြန်မှုတွေဟာနောက်ကျောင်းပြန်လှည့်နေတဲ့အနေအထားလို့လည်းနိုင်ငံရဲ့လစ်လာသူတွေကနေတုံ့တမှုတွေလည်းရှိနေပါတယ်
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စီစာချုပ်မူကြမ်း NCA ကိုနိုင်ငံတော်တမတဦးသိန်းစိန်ရှေ့မှာလက်မှတ်ရေးထိုးနိုင်ခဲ့ပြီးဖြစ်ပါတယ်ရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်ဘက်တနေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကနှုတ်ဦးကြဆုံးပြီးနှုတ်ဦးကိုဖမ်းဆီးရမိထားတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစင်စင်ကိုတကြာနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်